25ညနေခင်းမှာခမရအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်မေလ23ရက်ဂျာတာပရီနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ9.19 19နဲ့25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒီညနေအတွက်အစီအစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်မယ့်သတင်းတွေမှာတော့အရှေ့လက်ပိုင်းဒေသကိုထောင်နဲ့ချီတဲ့အမေရိကန်တပ်တွေတပ်မှန်ဆီလီကွန်ဆီလိုမန်အစီအစဉ်နဲ့ပတ်သက်လို့ပြည်တွင်းကစစ်တမ်းနဲ့ရုပ်တောင်းရှိသူတွေအင်ဗီရိုမှာဒီနေ့အစီအစဉ်ခံမှုရှိပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းပြည်နယ်ဆိုးရတောင်းရှိသူတွေဒုက္ခသည်တွေနဲ့တွေ့ဆုံဆွေးနွေးပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ။
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ထိုင်းနိုင်ငံတောင်ပိုင်းမှာလူကုန်ကူးခံခဲ့ရတဲ့မြန်မာနိုင်ငံသားတချို့ကိုထိုင်းအာဏာပိုင်တွေမနေ့ကတွေ့ရှိခဲ့တာနဲ့ပတ်သက်ပြီ
း၄ယောက်ကအဲ့ဒါသူတို့အိမ်ထဲမှာလောင်ထားတယ်ပေါ့တဲ့အချိန်မှာသူတို့အသာလူတွေကနားနယ်ပြီးတော့အသာရတယ်ပဲ
လူကုန်ကူးခံရသူတွေနဲ့ပတ်သက်လို့အခုညီပေးနေတဲ့ထိုင်းတောင်ပိုင်းကပညာရေးနဲ့ဖွံ့ဖြိုးဖောင်ဒေးရှင်းရဲ့လူ့သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးပြောသွားတာဖြစ်ပါတယ်ဒီကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင်အစိုးရရဲ့မြို့သားပြန်လည်ထိမြင့်ရေးနဲ့ညီညာရေးဘူဌာနနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွယ်ကြားဆွေးနွေးပွဲကျင်းပဖို့နေရာအဆင်မပြေတာကြောင့်မနေ့ဖြန်ဆွေးနွေးဖို့အဆင်မပြေတဲ့အကြောင်းတခါအမေရိကန်သမ္မတနဲ့လွတ်တော်ဒီမိုကရက်တစ်ဂျာမာဗုဒ္ဓဦးနဲ့အစည်းအဝေးဘာကြောင့်မအောင်မြင်ဖြစ်ခဲ့တယ်စတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒီကြောင်းနဲ့မတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုကုအောင်လေးဦးနဲ့မဆုမြတ်မွန်တို့ကအခြေညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်ပြည်ထောင်စုကထောင်နဲ့ချီတဲ့တပ်တွေကိုအရှေ့လက်ပိုင်းဒေသတွေထပ်မံဆီလူကောင်းဆီလုံးမဲ့အစီအစဉ်နဲ့ပတ်သက်လို့ပြည်ထောင်စုစစ်ဌာနချုပ်တာဝန်ရှိသူတွေအင်ဗီရိုမှာဒီကနေ့အစီရင်ခံတင်ပြမယ်ကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်တိုင်ရန်တိုးမြင့်ဆီလုံးဖို့အလဲပိုင်းဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ကတောင်းခံခဲ့ပြီးတဲ့နောက်အင်ဗီရိုမှာတင်ပြသွားမှာဖြစ်တဲ့အကြောင်းအမည်မဖော်လိုသူအစိုးရရဲ့တာဝန်ရှိသူတွေကိုကိုးကားပြီးတရင်နေမှာဖော်ပြခဲ့ကြတာပါကာကွယ်ရေးအတွက်နောက်ထပ်တိုင်ရာတွေ Patriot ဒုံးတွေနဲ့စစ်သည်မော်တွေထပ်မံဆီလုပ်ဖို့တောင်းဆိုထားတဲ့အတိုင်းအပြည့်အဝပေးမလားတချို့ပဲပေးမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးဒီအဝင်အတိမပြည့်ဝသေးတဲ့အစီအစဉ်နဲ့ပတ်သက်လို့ပင်ကောစစ်ဌာနချုပ်ကလည်းတစုံတရာမှတ်ချက်ပေးဖို့ညှဉ်းဆန်းခဲ့ပါတယ်ဤရန်နိုင်ငံကရေနံတွေကိုပြပကိုလုံးဝမတင်ပို့နိုင်အောင်ပိတ်ပင်သွားဖို့နဲ့ဤရန်ရဲ့ချင်းချောက်မှုတွေကိုတုံ့ပြန်ဖို့ပြည်လဲဝဲဒေသမှာအမေရိကန်စင်ရတိုးမြင့်မဲ့အကြောင်းသမ္မတထွန်နဲ့ထွန်ကြီးညာခဲ့ပြီးနောက်မှာပဲအမေရိကန်နဲ့ဤရန်ကြားတင်းမာမှုတွေလည်းဒေသတွေမှာကြီးထွားနေတာပါပြင်းပြင်းထန်ထန်ပြောဆိုလာတဲ့ရှိနေပေမဲ့သမ္မတထွန်ကတော့ဤရန်နဲ့စစ်ဖြစ်မှာကိုတော့မလူလားတဲ့အကြောင်းအမေရိကန်ယာယီကာဝေးဝန်ကြီးပက်ထရစ်ရှန်နဟန်ကိုပြီးခဲ့တဲ့သတင်းပတ်ထက်မှာပဲပြောဆိုထားပါတယ်
နျူကလ িয়ার နဲ့သမရိုးကြထိဖူးတက်နိုင်ပြီးအကွာအဝေးကီလိုမီတာ 1,500 အထိသွားနိုင်တယ်လို့ဆိုတဲ့ပယ်ထိန်တုံးတစ်ခုကိုအအောင်မြင်မြင်စမ်းသပ်ပြစ်လွတ်နိုင်ခဲ့တဲ့အကြောင်းပါကစ္စတန်နိုင်ငံကပြောကြားလိုက်ပါတယ်။ဒီကနေ့ပြစ်လွတ်ခဲ့တဲ့ရှာဟင်းတူးလို့နာမည်ပေးထားတဲ့တာလတ်ပြစ်တုံးဟာအာရီပြပင်လယ်ထဲကိုကြာရောက်ခဲ့တယ်လို့စစ်တပ်ပြောခွင့်ရကပြောပါတယ်။နိုင်ငံရဲ့မဟာဗျူဟာလိုအပ်ချက်တွေကိုအပြည့်အဝဆန်းဆောင်နိုင်တဲ့မစ်ဆောင်းတုံးဖြစ်တယ်လို့လည်းဆိုပါတယ်။အိနီချင်းအိန္ဒိယနိုင်ငံနဲ့ဆက်ရေးတင်းမာနေချိန်မှာပါကစ္စတန်ကအခုလိုမစ်ဆိုင်းတုံးစမ်းသပ်ပစ်လွတ်တာလည်းဖြစ်ပါတယ်ဆက်လက်နဲ့ပစ္စည်းတွေနဲ့ဆက်ရေးပိုင်းမှာရှေ့ပြေးနေအောင်လို့အိန္ဒိယအစိုးရကအကြီးအကျယ်ရင်းနှီးမြှုပ်နှံနေတာကိုပါကစ္စတန်ကလည်းအမိလိုက်ဖို့ကြိုးစားနေတာလို့လေးလာသူတွေကသုံးသပ်ကြပါတယ်အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံလုံးဟာနျူကလ িয়ার လက်နက်တွေပိုင်ဆိုင်ထားကြတယ်လို့ယုံကြည်ထားကြတာပါကာဇက်စတန်နိုင်ငံမှာကျင်းပတဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့အစည်းစည်းဝေးပွဲမှာပါကစ္စတန်နိုင်ငံသားရေးဝန်ကြီးနဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးတို့တီးခြားတွေ့ဆုံခဲ့ကြပြီးနောက်တရက်မှာပဲအခုလိုပါကစ္စတန်ဘက်ကဒုံးကျည်စမ်းသပ်ပစ်လွတ်ခဲ့တာဖြစ်ပါတယ်။တနိုင်ငံသားမပြေမလည်ဖြစ်နေတဲ့ပြဿနာတွေကိုအိန္ဒိယနဲ့ဆွေးနွေးဖို့ပါကစ္စတန်ဘက်ကအသိရှိတယ်ဆိုတဲ့သတင်းစကားကိုပါခဲ့တာဖြစ်တယ်ဆိုပြီးပါကစ္စတန်နိုင်ငံသားရေးဝန်ကြီးကပြောကြားခဲ့ပါတယ်။မိုင်1,800လောက်အကွာအဝေးကိုရောက်ပြီးတော့နျူကလ িয়ার ထိပ်ဖူးတပ်နိုင်တဲ့ Shahin 3 missile ဒုံးကိုပါကစ္စတန်ကစမ်းသပ်ခဲ့ပြီးဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့အစိုးရပေါ်လွတ်တော်ကစုံစမ်းစစ်ဆေးမှုတွေအဆုံးမသတ်ရင်အတက်ခံဒီမိုကရက်တစ်နဲ့လက်တွဲအလုံးမလုံးနိုင်တဲ့အကြောင်းမနေ့တုန်းကပဲပြောဆိုလိုက်တဲ့အတွက်သမ္မတအင်ဗီရိုနဲ့ကွန်ဂရက်လွတ်တော်ကြားရှက်ရှက်ပါပါပါတီဆွဲမထားပဲပူးပေါင်းဆောင်ရွက်မဲ့အခြေခံအဆောက်အအုံစီမံကိန်းတွေမှာသဘောတူညီမှုမရနိုင်ပဲဖြစ်ခဲ့ရပါတယ်။မနေ့မနေ့ပိုင်းကအင်ဗီရိုမှာစီစဉ်ထားတဲ့ CEO အတွင်းသမ္မတကဒီမိုကရက်လွတ်တော်အမတ်တွေနဲ့လက်ဆွဲနှုတ်ဆက်တာမျိုးမရှိခဲ့သလိုထိုင်လည်းမထိုင်ခဲ့ဘူးလို့အစည်းအဝေးကနေမှရှိသူတွေကပြောပါတယ်။ အလုပ်တော်ဥတ္တန်နန်စီပလိုစီကသမရဖုံးကွယ်ထားတာရှိတယ်ဆိုပြီးမနေ့စောပိုင်းတော့မှတ်ချက်ပေးခဲ့တဲ့ပုံမှာလည်းမချင်မနှက်နဲ့တုံ့ပြန်ခဲ့ပါတယ်။၃မိနစ်လောက်အတွင်းစီဝေကန်းကနေဒေါသရကြီးထွက်သွားတဲ့သမရကဒင်းစာရှင်းလင်းပွဲချက်ချင်းလုပ်ဖို့စီစဉ်ခိုင်းခဲ့ပြီးသူ့အနေနဲ့ဖုံးကွယ်ထားတာဘာမှမရှိတဲ့အကြောင်းလဲပြောဆိုခဲ့တာပါ။သမရပေါ်တရားစွဲမဲ့စီစဉ်တဲ့ပတ်သက်လို့ဒီမိုကရက်တွေမနေ့ကပဲစီဝေးတစ်ခုလုပ်ခဲ့တဲ့အကြောင်းလဲသမရကဆွဆွဲခဲ့ပါတယ်။ချိန်ခံစောက်လုပ်ငန်းတွေနဲ့ပတ်သက်လို့သဘောတူညီချက်ရဖို့အတွက်အောက်လွှတ်တော်အုပ်တာပလိုစီနဲ့ထက်လွှတ်တော်ဒီမိုကရက်လူနည်းစုခေါင်းဆောင်ချက်ရှူမာတို့ထက်သူ့ဘက်ကပုံမူလူလာတဲ့အကြောင်းလဲသမရကပြောခဲ့ပေမဲ့လက်ရှိအခြေအနေမှာမဖြစ်နိုင်တော့တဲ့အကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေဟာအထူးရောက်နေတာဖြစ်တာကြောင့်အဆုံးသတ်ဖို့လဲသမရထရန့်ကပြောဆိုခဲ့ပါတယ်။
ဥရောပပါလီမန်ရွေးကောက်ပွဲတွေကို EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှဒီကနေ့စတင်ကျင်းပနေပါတယ်။ EU အဖွဲ့ဝင်28နိုင်ငံကြား၄ရက်ကျင်းပတဲ့ရွေးကောက်ပွဲတွေအတွက်ဒီကနေ့ကြာသပတေးနေ့မှာတော့ Britain နဲ့ Netherlands နိုင်ငံတွေမှမဲပေးနေကြတာဖြစ်ပါတယ်။ EU ထဲမှာဆက်ရှိနေသေးတဲ့အတွက် Britain မှာဥရောပပါလီမန်ကိုစားပြုအမတ်တွေကိုရွေးချယ်နေကြတာပါ။ဥရောပပါလီမန်ရဲ့စုစုပေါင်းအမတ်နေရာ952နေရာအတွက်ရလဒ်တွေကိုတော့ဒီနေ့ကနေ့မှကြီးညာမှာဖြစ်ပါတယ်။ရွေးကောက်ပွဲမတိုင်ခင်သဘောထားစစ်တမ်းတွေအရအမျိုးသားရေးဝါဒီတွေနဲ့အများကြိုက်ဝါဒကိုယ်စားလှယ်လောင်းတွေအပေါ်ထောက်ခံသူပိုများနေပါတယ် EU ရဲ့မူဝါဒတွေအစားကိုယ်နိုင်ငံရဲ့မူဝါဒကိုကိုယ်တိုင်ချမှတ်လိုသူတွေအပေါ်ပို့ပြီးတော့ထောက်ခံနေကြတာတွေ့ရပါတယ်ဒီကနေ့ Britain မှာဥရောပပါလီမန်အတွက်ရွေးကောက်ပွဲတွေကျင်းပနေပေမဲ့လည်းဝန်ကြီးချုပ် Theresa May ဘယ်တော့နှုတ်ထွက်မှာလဲဆိုတဲ့ရက်သတ်မှတ်ပေးရေးကိစ္စကပို့ပြီးတော့လွှမ်းမိုးနေပါတယ် EU တွေက Britain နှုတ်ထွက်ပြီးရင်နှစ်ဖက်လိုက်နာရမယ့်သဘောတူညီချက်တစ်တွေကိုဝန်ကြီးချုပ် May က Britain ပါလီမန်မှာဗုဒ္ဓဟူးနေ့တုန်းကတင်ပြခဲ့ပေမဲ့အမတ်တော်တော်များများကကန့်ကွက်နေကြပါတယ်ဝန်ကြီးချုပ်ဟာအမှားတွေလုပ်နေတယ်လို့ဆိုပြီးအောက်လွှတ်တော်ခေါင်းဆောင် Andrea Leadsom ကလည်းနှုတ်ထွက်သွားတဲ့အတွက်ဝင်ကြီးချုပ်မေအတွက်အတော်လေးထိခိုက်စရာဖြစ်နေပါတယ်သူနှုတ်ထွက်ပေးဖို့ဖီးယားတွေလည်းပုံများလာနေပါတယ
် VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25kilohertz 11965တော့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် view american တမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီး philippo grande ဟာရခိုင်ပြည်နယ်ခီးစဉ်တွင်ဝန်ကြီးချုပ်ပါဝင်ပြည်နယ်ဆိုးအတောင်ရှိသူတွေဒုက္ခသည်တွေနဲ့တွေ့ဆုံပြီးဒေသတွင်းအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးမေးမြန်းခဲ့ပါတယ်ခံပြင်းတဲ့ဝန်ကြီးချုပ်ဦးညီပုနဲ့မနေ့ကစစ်တွေမြို့မှာတွေ့ဆုံရမှာတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့နဲ့မြန်မာဆိုးရွားကြားသဘောတူထားတဲ့နားလည်မှုစာချုပ်လောက်အကောင့်ထဲပေါ်ရင်းနဲ့တည်တံ့တိုးရေးနေရဆုံခွာသူတွေပြန်လည်လက်ခံရေး MFC ကပ်ပြားရဲ့အကျိုးရလဒ်တွေကိုကြေကြေပြန့်ပြန့်သိရှိနိုင်ရေးတပ်ပွဲဆောင်လူလူတွေရေးနဲ့စစ်ဆောင် Skyline ပြည်သိမ်းနိုင်ရေးကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲသတင်းထုတ်ပြန်ထားတာပါဒုက္ခသည်မြတ်ဆန်ရမဟာမင်းကြီးရဲ့မနေ့ကခီးစဉ်အတွင်းစစ်တွေမြို့နယ်မှာရှိတဲ့စစ်ရှောင်ဒုက္ခသည်စခန်းတစ်ခုကိုလည်းတွားရောက်အကဲခတ်ခဲ့တဲ့အကြောင်းလဲဖော်ပြထားပါတယ်။၅ရက်ကြာခီးစဉ်ဖြစ်မြန်မာနိုင်ငံကိုရောက်နေတဲ့မဟာမင်းကြီး Grande ဟာရခိုင်ပြည်နယ်ကို၂ရက်ကြာတွားရောက်ပြီးပြည်နယ်ဆိုးရတောင်ရှိသူတွေလူမှုခြေပြုဖွဲ့စည်းတွေဒေသခံလူမှုသံဝန်ကကိုယ်စားလှယ်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပြီးခီးစဉ်နောက်ပိုင်းမှာတော့မြန်မာဆိုးရအစ်မြင့်ရရှိနေတဲ့လည်းတွေ့ဆုံဖို့စီစဉ်ထားတာပါခီးစဉ်တွင်ဒုက္ခသည်တွေရဲ့စိုးရင်ချက်တွေနဲ့ပတ်သက်လို့လေးလာကဲခတ်သွားမှဖြစ်တယ်လို့ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ရရှိတည်တဲ့ခိုင်မာတဲ့အဖြစ်တစ်ခုရှာဖွေဖို့ကြိုးပမ်းသွားမှဖြစ်တဲ့အကြောင်းလဲခီးစဉ်မတန်ခင်မှာပဲကုလသမဂ္ဂကတရင်ထုတ်ပြန်ထားပါတယ
်ထိုင်းနိုင်ငံမှာမြန်မာအလုံသမားတွေရဲ့အရေးကိုဆောင်ရွက်ပေးနေတဲ့ Britain လူမျိုးအလုံသမားရေးလှုပ်ရှားသူအနေနဲ့တစ်သီးစီသွတ်လုပ်ငန်းတစ်ခုကိုရောကြီးပေးဖို့ပြစ်ဒဏ်ကိုအယူခံတရားရုံးကထပ်မံအတည်ပြုလိုက်ပါတယ် Natural Fruit နနတ်သီးစီသွတ်လုပ်ငန်းကိုအတည်ပြုဖြတ်ကျောင်းတရားမမှုနဲ့ရွှေပြောင်းအလုံသမားအရေးလှုပ်ရှားသူ Andy Hall ကဒေါ်လာ3သိန်းကျော်နဲ့ညီမျှတဲ့ဘတ်ငွေ10သန်းရောက်ရှိပေးဖို့အတွက်2018ခုနှစ်တုန်းကတရားရုံးတစ်ခုကအမိန့်ချထားတာပါအဲ့ဒီအမိန့်အယူခံကိုဘန်ကောက်မြို့အယူခံတရားရုံးကဒီကနေ့ပယ်ချလိုက်တာဖြစ်ပါတယ်အယူခံတရားရုံးရဲ့ဆုံးဖြတ်ချက်အပေါ်စိတ်ပြတ်ကြောင်းနဲ့ထိုင်းတရားရုံးချုပ်အထိအယူခံတက်နိုင်ဖို့ဆက်လုပ်သွားမယ်လို့ Andy Hall ကတုံ့ပြန်ခဲ့ပါတယ်ဖင်လန်နိုင်ငံကဝယ်ယူစားသုံးသူများဆိုင်ရာအဖွဲ့ Finwatch အတွက် Andy Hall လေးလာပြုစုပြီးတော့2013ခုနှစ်ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာ Natural Fruit နနတ်သီးစီသွတ်လုပ်ငန်းမှာမြန်မာအလုပ်သမားတွေအလုပ်သမားအခွင့်အရေးချိုးဖောက်ခံရတဲ့ကိစ္စတွေကိုဖော်ပြခဲ့တာပါ။အဲ့ဒီအစီရင်ခံစာထွက်လာခဲ့ပြီးတဲ့နောက်ရွှေပြောင်းအလုပ်သမားအရေးလှုပ်ရှားသူ Andy Hall အပေါ်ထိုင်းကုမ္ပဏီကအမှုတော်တော်များများနဲ့တရားစွဲခဲ့ပါတယ်။စီသွတ်လုပ်ငန်းအပေါ်အတည်ပြုဖြတ်ကျောင်းရာဇဝတ်မှုနဲ့ချထားတဲ့ပြစ်ဒဏ်အယူခံကိုလည်းတခြားအယူခံတရားရုံးတစ်ခုကမနှင့်တွန်းကပယ်ချပါတယ်။ ထိုင်းစစ်ရုံတွေမှာရွှေပြောင်းအလို့သမားတွေအခွင့်အရေးချိုးဖောက်ခံရတဲ့အကြောင်းလူသိရှင်ကြားထုတ်ဖော်ခဲ့တဲ့ Andy Hall အပေါ်တခြားဆွဲခံထားရတဲ့အမှုတွေလည်းရှိပါတယ်သူဟာ2016ခုနှစ်ထဲကထိုင်းနိုင်ငံကနေနှီးပေါနိုင်ငံမှာပြောင်းရွှေ့နေထိုင်ပြီးရွှေပြောင်းအလို့သမားအရေးကိုဆက်လုပ်နေပါတယ်
အိန္ဒိယနိုင်ငံထရူရွေးကောက်ပွဲမဲရလက်တွေကိုဒီနေ့အထိရွေးတွက်ပြီးတဲ့နောက်ဆိုရင်တော့ဝန်ကြီးချုပ်နရင်ဒရာမူဒီရဲ့အာဏာရပါတီကအပြတ်သက်နိုင်ရမယ့်အလားအလာရှိနေပါတယ်။မဲရုံပေါင်းတန်း6ကျော်ကနောက်ဆုံးမဲရလက်တွေကိုဒီနေ့နောက်မိုင်းချမှာသိရမှာဖြစ်ပေမဲ့ရွေးတွက်ပြီးတဲ့နောက်မဲရလက်တွေအရ BJP ပါတီကလွှတ်တော်မှာ292နေရာအနိုင်ရထားပြီးအဓိကတိုက်ခန့် Congress ပါတီကတော့နေရာ50လောက်ရထားပါတယ်။လက်ရှိရလက်တိုင်းဖြစ်မဲ့ဆိုရင်တော့ကိုယ်စလဲ943နေရာရှိတဲ့လွှတ်တော်ထဲမှာ BJP ပါတီကအများစုဖြစ်ထိတ်ချုပ်နိုင်မှာဖြစ်ပြီး2014ခုနှစ်ကတည်းပို့ပြီးအားကောင်းလာမှာပါ။ BJP ပါတီပြောခွင့်ရသူ JVN Narasimha Rao ကတော့ရွေးကောက်ပွဲမှာအကြီးကျယ်အောင်မြင်မှုရတာဝန်ကြီးချုပ်မော်ဒီရဲ့အပြုသဘောဆောင်နိုင်ငံရေးလမ်းစဉ်နဲ့မူဝါဒတွေရဲ့ရလက်ဖြစ်ပြောဆိုခဲ့ပါတယ်။BJP ပါတီရုံးရှိမှာတော့ကာကွန်တီမုတ်ဒီဆိုကြသလိုမီရှူမီပြန်နေပြစ်ပေါက်မုံနေဝင်ငှပြီးအောင်မွဲခံနေကြတာပါ။ငါနှစ်တာအုတ်ချုပ်မှုတက်တန်းတွင်စီးပွားရေးရာစိန်ခေါ်မှုတွေကြုံခဲ့ရပေမဲ့ဝန်ကြီးချုပ်ရဲ့ဥဆောင်မှုပေါ်ယုံကြည်မှုကြောင့် BJP ပါတီအနိုင်ရခဲ့တာဖြစ်တဲ့အကြောင်းလဲအကဲခတ်တွေကတုံ့တက်ကြပါတယ်။ဝန်ကြီးချုပ်မိုဒီကတော့အိန္ဒိယနိုင်ငံရဲ့လွှတ်တော်ရွေးကောက်ပွဲစနစ်မှာသမ္မတရွေးကောက်ပွဲပုံစံမျိုးနဲ့စီယုံလှုပ်ရှားခဲ့တယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလတဲ့ပါကစ္စတန်နိုင်ငံနဲ့စီးရေးတင်းမာမှုတွေခိတ္တကြုံခဲ့ရပြီးတဲ့နောက်အမျိုးသားရေးဝါဒကိုအသာပေးတဲ့မူဝါဒတွေနဲ့ထောက်ခံမှုရအောင်လဲကြိုးပမ်းခဲ့တာဖြစ်ပါတယ်
အန်ဒီယရှိတဲ့ UV နေအောင်ကြီးတွေကိုကာကွယ်ပေးထားတဲ့အိုဇုန်အလှပျက်စီးစေတဲ့ဓာတုဓာတ်ငွေတွေကတရုတ်နိုင်ငံကထွက်နေတာဖြစ်တယ်လို့အတိအကျတွေးရှိရကြောင်းသိပ္ပံပညာရှင်တွေကပြောကြားလိုက်ပါတယ်။အိုဇုန်အလှပျက်စီးစေလို့ကမ္ဘာတဝှမ်းမှာအသုံးမပြုဖို့တားမြစ်ထားတဲ့ chlorofluorocarbon CFC 11ဓာတ်ငွေတွေကိုတရုတ်အရှေ့ပိုင်းနေနှစ်ခုမှာလက်တလောပို့ပြီးတော့မြင့်တက်လာတာတွေ့ရတယ်လို့ကမ္ဘာလီတူကိုစောင့်ကြည့်တိုင်းတာနေတဲ့သိပ္ပံပညာရှင်တွေကသူတို့တွေးရှိချက်ကိုပုတ်ထိုးတွေကထုတ်ပြန်တဲ့ Nature သိပ္ပံချာနယ်မှာဖော်ပြခဲ့တာပါ1989ခုနှစ်မှာသဘောတူထားကြတဲ့ Montreal စာချုပ်အရ CFC 11ဓာတ်ငွေထုတ်လုပ်အသုံးချမှုကိုကမ္ဘာတဝှမ်းမှာတားမြစ်ထားတာပါအရေးပြားကင်ဆာဖြစ်စေတာအပါအဝင်ကမ္ဘာကြီးကိုထိခိုက်နိုင်တဲ့ UV ရောင်ကြီးတွေကိုကာကွယ်ပေးတဲ့အိုဇုန်အလှပျက်စီးမှုကိုကာကွယ်ထိန်းသိမ်းဖို့အတွက်သိပ္ပံပညာရှင်တွေစ조사နေကြတာလည်းဖြစ်ပါတယ် CFC 11ဓာတ်ငွေပမာဏကိုလေတုထဲမှာပြန်လည်တွေးရှိခဲ့ကြကြောင်းဒီဓာတ်ငွေတွေကိုတရားမဝင်သုံးစွဲမှုရှိနေတယ်ဆိုတာကိုသိရှိခဲ့ကြတာဖြစ်ပါတယ်ရှင်
ကျော်သရိုင်းနေညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာနားဆင်ဖတ်ရှိလို့ရသလိုလွှင့်နေတဲ့အချိန်နဲ့လည်းတပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာပါ။ရင်ဆုံးတော့ထိုင်းနိုင်ငံဘက်ကလူကုန်ကူးမှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်တွင်းမှာမလေးရှားနယ်စပ်ဘက်ကိုခိုးဝင်ဖို့အတွက်နေအိမ်တစ်ခုထဲမှာပိတ်လောင်ခံထားတဲ့မြန်မာနိုင်ငံသား14ယောက်ကိုထိုင်းအာဏာပိုင်တွေကမနေ့ကရှာဖွေတွေ့ရှိခဲ့သလိုသူတို့ကိုခေါ်ဆောင်လာတဲ့ပွဲစားလို့ယူဆရသူကိုလည်းဖမ်းဆီးလိုက်ပါတယ်။ဒီအပိုင်းတွေအတွင်းထိုင်းနိုင်ငံတောင်ပိုင်းကနေတဆင့်မလေးရှားနိုင်ငံတဲတရားမဝင်နယ်စပ်ဖျက်ကျော်သူတွေများလာနေသလိုအခုလိုဖမ်းဆီးမှုတွေလည်းဇက်တိုက်ဖြစ်နေတဲ့အကြောင်းထိုင်းတောင်ပိုင်းအခြေစိုက်အကူအညီပေးအဖွဲ့ကပြောပါတယ်ဒီသတင်းပြည်စုံကတော့ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းစုံခလာခရိုင်ဘန်ကလန်မြို့အတွင်းကနေအိမ်တလုံးကိုထိုင်းအမတ်ကိုတက်ဖွဲ့နေမြေရေးတက်ဖွဲ့နဲ့လူကုန်ကူးမှုတိုက်ဖြတ်ရေးအဖွဲ့အပေါင်း9ဖွဲ့ကမြန်မာနိုင်ငံသားတွေကိုလူမှောင်ကိုကူးနေတဲ့အနေအိမ်တလုံးကိုမေလ22ရက်နေ့ကဝင်ရောက်ရှာဖွေဖမ်းဆီးခဲ့ရမှာမိန်းကလေး9ဦးယောက်ျားလေး9ဦးနဲ့အတူမြန်မာနိုင်ငံသားလူကုန်ကူးသူပွဲစားအသက်29နှစ်အရွယ်အောင်ဆန်းနိုင်စိုးသူကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။အဲ့ဒီနေ့မှာပဲထိုင်းနိုင်ငံတောင်ပိုင်းဟိုက်ယန်ရောဘာတတော်အတွင်းမှာပဲမလေးရှားနိုင်ငံကိုခိုးဝင်မဲ့မြန်မာနိုင်ငံသား9ဦးကိုလူမှောက်ခိုးသမားတွေကခေါ်လာပြီးမလေးဘက်ကလာခေါ်မဲ့သူတွေကိုစောင့်ခိုင်းနေတော့မှာပဲထိုင်းအာဏာပိုင်တွေကဖမ်းမိသွားတာတွေလည်းရှိပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကနေတဆင့်မလေးရှားနယ်စပ်ကိုခိုးဝင်ဖို့ကြိုးစားကြသူတွေဟာအခုရက်ပိုင်းတွေတွင်ပုံများလာနေတာကြောင့်အခုလိုမျိုးရှာဖွေဖမ်းဆီးမှုတွေကလည်းဇက်တိုက်ဖြစ်လာတယ်ဆိုပြီးလူကုန်ကူးခံရသူတွေနဲ့ပတ်သက်လို့အကူအညီပေးနေတဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးရနဲ့မှတ်တမ်းရေးရတာဝန်ခံဦးမင်းဦးကပြောပြပါတယ
်။၄ယောက်ကအဲ့ဒါသူတို့အိမ်ထဲမှာလောင်ထားတာပေါ့အဲ့အချိန်မှာသူတို့အသာတို့ရကနားနေပြီးတော့အစာရည်ဓာတ်ပဲတည်နေရတဲ့သဘောရှိတာပေါ့ပွဲစားလို့ဒီသားတဲ့လူပေါ်လေအဲ့ဒါကဖိုင်နာတဲ့ပမာဏမင်းနဲ့ပဲသူအောင်ဆိုတော့လုံးဝခါဒီရက်ပိုင်းထဲမှာကပွင့်လင်းကြရင်ရေလို့တော့မရတော့ ရန်ကုန်မှာဟိုဒလောကပဲအမှတ်ပြုတာအဝစားလိုက်တားနဲ့ပို့တာကတတော့အခုရတဲ့ကနေတဲ့ခွန်နဲ့ဥပစတော့အဲ့ဒါကျွန်တော်တို့ခရိုင်ဆုံးကလာဥပရည်ရနော်နောက်တဲ့အာကျွန်တော်ဒီနေ့73လမ်းပြီးအဲ့ဒါတတော့ချီသေးတယ်အဲ့ဒါလေးကဆုံးကလာပါပဲဟုတ်ကဲ့ဟုတ်ကဲ့
အခုလိုမျိုးဖန်စီထိမ့်သိမ်းထားသူတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေပြီးသူတို့ကိုမြန်မာနိုင်ငံကိုပြန်ပို့မလားဘလို့ဆုံးဖြတ်ချက်ချမလဲဆိုတာတော့မသိနိုင်သေးပါဘူးလောလောဆယ်ဒီလူတွေအတွက်အစားအသောက်လိုအပ်တာတွေနဲ့ဘာသာပြန်ပေးတာတွေကိုတော့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကကူညီလုပ်ဆောင်ပေးနေတာပါမေလ22ရက်နေ့တုန်းကလည်းထိုင်းမြောက်ပိုင်းလမ်းပန်းခရိုင်ငောင်မြို့နယ်ချင်းရိုင်လမ်းပန်းအဝေးပြေးလမ်းမပေါ်ကမွေးရစ်စစ်ရေးကြဲကိတ်မှာဖမ်းမိသွားတဲ့မြန်မာနိုင်ငံသား14ဦးရှိပါတယ်။အမျိုးသမီး9ဦးနဲ့အမျိုးသား9ဦးကိုကားအတွင်းမှာအဆမတင်တင်ပြီးမောင်းနှင်လာတာပါ။ကားမောင်းသူမြန်မာနိုင်ငံသားဟာသူတင်ဆောင်လာတဲ့မြန်မာနိုင်ငံသားတွေကိုထိုင်းမြန်မာနယ်စပ်မဲဆိုင်ဘက်ကနေခေါ်လာတာလို့ဆိုပါတယ်။ဒါကလည်းမလေးနယ်စပ်ဘက်ကိုသွားဖို့အတွက်ထွက်လာကြသူတွေလို့လည်းဆိုပါတယ်။ပြီးခဲ့တဲ့နှစ်ကလည်းမလေးနယ်စပ်ကိုသွားမဲ့လူကုန်ကူးခံရသူ1000ခန့်ဖမ်းမိခဲ့ပေမဲ့ဒီနှစ်မှာတော့9လအတွင်းမှာလူဦးရေ1000နီးပါးလောက်ဖမ်းဆီးခံနေရပြီဖြစ်ပါတယ်ရှင်
။ထိုင်းခြေစားပြည်သတင်းတော်မအေးမှသတင်းပေးပို့ခဲ့တာပါ။အခုတစ်ခါတော့ငင်းငယ်ရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်။အစိုးရရဲ့အမျိုးသားပြန်လည်သင့်မြတ်ရေးနဲ့ငင်းငယ်ရေးဘုဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့တို့ရဲ့ဆွေးနွေးပွဲဟာနေရာမတက်မတ်နိုင်တာကြောင့်မူလညီမှန်းထားတဲ့တောက်ကြားနေမှာတွေ့ဆုံမှုမဖြစ်နိုင်တော့ကြောင်းဆွေးနွေးပွဲဖြစ်မြောက်ဖို့ညီနိုင်ပေးသူတွေကပြောပါတယ်။ဆိုရဘကနောက်ဆုံးလာရှိုးမြို့မှာဆွေးနွေးဖို့ရွေးချယ်ခဲ့တာဖြစ်ပြီးတော့တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကသူတို့သွားလာရေးမှာလုံခြုံမှုရှိဖို့အတွက်ကိုမူဆင်တဲ့ပန်ဆန်းမျိုးတွေကိုအဓိကရွေးချယ်တာကြောင့်အချိန်မီညီနိုင်မရပဲဖြစ်နေတာပါဒီသတင်းကိုတော့ဗီမြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့အမျိုးသားပြန်လည်သင့်မြတ်ရေးနဲ့ငင်းချိုင်းဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့တို့ရဲ့ငင်းချိုင်းဆွေးနွေးပွဲကိုပြီးခဲ့တဲ့ဧပြီလ30ရက်နေ့ကမူဆယ်မြို့မှာနောက်ဆုံးကျင်းပခဲ့ပြီးမေလအတွင်းမှာထပ်မံတွေ့ဆုံဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ကချင်ငင်းချိုင်းအကျိုးဆောင်အဖွဲ့ PCG ကဂျောင်းဝင်ညှိနှိုင်းရာမှာဒီလ24ရက်နဲ့25ရက်နေ့တွေမှာထပ်မံတွေ့ဆုံဖို့ရည်တမတ်ခဲ့ပေမဲ့နောက်ဆုံးတွေ့ဆုံမဲ့နေရာရွေးချယ်မှုမှာအဆင်မပြေတာကြောင့်ရက်ရွှေဆိုင်လိုက်ရကြောင်း PCG ကဦးအင်းရှန်ဆန်အောင်ကပြောပါတယ
်ခုနေရာကရေးလို့မတတ်မှတ်နိုင်တဲ့ခါကျတော့ရေးနေနေရှိတော့တယ်ခံရှိတယ်နေရာရေးရင်းမှရက်ပြန်တတ်မှတ်မယ်ငွေရက်တတ်မှတ်ထားပြီးမှနေရာအဆင်မပြေဖြစ်တော့တယ်နေရာအရင်ကြီးကြမယ်တော့အဲဒါလည်းမတိုင်းဘူးဘက်ကတော့အောင်ဆန်းတော့မဟုတ်မူစီပေါ့ငွေဆွေးနေတဲ့နေရာပေါ့အစီအပကတော့နေပြီးတော့ရန်ကုန်မန္တလေးနောက်ဆုံးကြလာရှုပေါ်နေရာရင်တမတ်ဒီမှာရက်ဆန်းရမယ်ကုန်တယ
် NRPC နဲ့ဆွေးနွေးမဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကတော့ KIO KIA ကချင် MNDJP MLDAA ကိုကတ် PSLF TNLA တအန်းပလောင်နဲ့ ULA AA ရခိုင်အဖွဲ့တွေဖြစ်ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကမူဆယ်မြို့ကိုရွေးချယ်ပြီးလာရှိုးကိုမလာရောက်နိုင်တာဟာလုံခြုံရေးကြောင့်လို့ယူဆကြောင်းလည်းဦးအင်းရှန်ဆန်အောင်ကပြောပါတယ
်။သူတို့ကလုံခြုံရေးပေါ့ဗျာ။လုံခြုံရေးပေါ့သူတို့ရဲ့လုံခြုံရေး။သူတို့ဘက်ကလည်းမြန်မာကမူဆယ်ကစီရသင်းချုပ်တဲ့ area ဖြစ်တယ်၊ခရိုင်မြို့ဖြစ်တယ်။အရင်တခါလေးလိုပြည်သားဖြစ်တယ်။စီရဘက်ကဒါကတော့လုံခြုံရေးစနစ်ချတဲ့အကြောင်းရှိဘူး။လာရှိုးကတော့လက်နက်ကိုင်တွေကကျတော့လေသူတို့ကမလုပ်ဘူးတဲ့နေရာလေးဖြစ်နေတယ်။ပြီးရင်ဟိုလက်နက်ကိုင်ဒီလိုကြည့်ပေါင်းစုံဖြစ်တဲ့နေရာဆက်သွားမယ်သူရဲ့လုံခြုံရေးကစနစ်ချတဲ့နေထိုင်မှုလို့သူတို့မြင်တာပေါ့
။ရွေးချယ်တဲ့နေရာကိုပြန်လည်ညှိနှိုင်းရမှာဖြစ်တာကြောင့်တွစ်ဆုံမဲ့ရက်ကိုသတ်မှတ်နိုင်တာမရှိသေးကြောင်းလည်းပြောပါတယ်။PSLF TNLA တအန်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကတော့တွစ်ဆုံဆွေးနွေးမယ်ဆိုရင်သွာလာရေးအတွက်လုံခြုံမှုရှိတဲ့နေရာကိုလိုလားကြောင်းနဲ့တွစ်ဆုံဆွေးနွေးဖို့အတွက်အစဉ်သင့်ရှိနေကြောင်းပြောပါတယ
်ဒီလိုပဲကတော့ကျွန်တော်တို့သွားလာရေးဒီကတော့လုံခြုံမှုပေါ့နော်အဓိကဖြစ်တဲ့နေရာကတော့ကျွန်တော်အလုပ်ရှင်တော့ကျွန်တော်ကတော့အစဉ်သင့်ရှိပါတယ်နော်ဒီလိုနဲ့ပတ်တော်ထူထားလည်းမိလာအတွေ့တော့ပေါ့နော်မိလာလည်းပြခုမှတော့23ရက်ပဲရှိပါတယ်ကြာရည်နဲ့အချိန်မပြည့်ရမယ
်ဒီတချိန်ဆွေးနွေးပွဲဖြစ်မြောက်ရင်တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်က AB လဆွေးနွေးပွဲတုန်းက NRPC ကိုပေးအပ်ထားတဲ့ bilateral call နှစ်ဖက်အပြည့်အစာချုပ်အဆိုပြုချက်ကိုဆွေးနွေးကြမှာဖြစ်ပါတဲ့ဒီဆွေးနွေးပွဲအခြေအနေအရလိုအပ်လာရင်တမ်ရော့ဘက်ကတာဝန်ရှိသူတွေပါဝင်ဆွေးနွေးဖို့လည်းရှိနေတာဖြစ်ပါတဲ့
ကရရှိမြန်ခင်ဗျာမကြာခင်ရပိုင်းတော့ကပြည်အောင်စုလွှတ်တော်ကနေတည်ပြလိုက်တဲ့လူသမားကြီးရညင်းပွားမှုဖြစ်ရှင်းဥပဒေပြင်ဆင်ချက်နဲ့ပတ်သက်ပြီးတော့အလုသမားကြီးဆောင်ရနေတဲ့အဖွဲ့အစည်းတွေဘက်ကကန့်ကွက်နေကြပါတယ်ဒီဥပဒေအရလူသမားတွေအခွင့်အရေးအတွက်ညှိနှိုင်းဆောင်ရွက်တဲ့နေရာမှာအလုသမားတွေဘက်ကအခွင့်အရေးညှိနှိုင်းဆုံးရှုံးမှုဖြစ်နေတယ်ဆိုပြီးတော့ယူဆကြပါတယ်လာမယ့်စနေနေ့ညဒဲရီလိုက်စနေဘွဲမှာတော့မကြာခဏဆိုလိုဖြစ်နေတဲ့အလုသမားကြီးရညင်းပွားမှုတွေနဲ့အလုသမားအခွင့်အရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်ပါဝင်စနေမြန်မာလူရဲ့တော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရိုက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်ကိုစာနယ်ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ်။ပါဝင်စနေမြန်မာကြမယ်တော်ရရှိနေကိုကျေးဇူးပါတယ်ခင်ဗျာ။
ရရှိနေနေနဲ့ကျွန်တော်ရဲ့တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ချင်ပါတယ်။ VOA မြန်မာပိုင်းကနေခြားသတင်းနဲ့ညနေခင်းသတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့အမေရိကန်နိုင်ငံကြီးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုအလဲဖေးချင်ပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့ကွန်ဂရက်လွှတ်တော်ကဒီမိုကရက်ခေါင်းဆောင်တွေကြားအခြေခံအဆောက်အုံဆိုင်ရာဗဟုနှစ်အစည်းအဝေးမောင်မြင်ခဲ့ပါဘူး။ကွန်ဂရက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေကိုတားဆီးဖို့သမ္မတကဖုံးကွယ်တာတွေလုပ်နေတယ်လို့အတိုက်ခံကဆွဆွဲတဲ့အပေါ်သမ္မတကအပြင်းထန်တုံ့ပြန်ပါတယ်ရွေးကောက်ပွဲမှာရုရှားဝင်နောက်မှုပေါ်ရောဘတ်မိုလာရဲ့စုံစမ်းစစ်ဆေးမှုပြီးဆုံးခဲ့ပြီဖြစ်ပေမဲ့လည်းအုပ်ချုပ်ရေးကဏ္ဍနဲ့ဥပဒေပြည်ရေးကဏ္ဍတို့ဟာသူတို့ဖြစ်ချင်တယ်လို့ဆိုတဲ့စီမံကိန်းတွေနဲ့ပတ်သက်လို့လက်တွဲမလုပ်နိုင်ကြသေးပါဘူး VOA အင်မီရောသတင်းတောက်ပတ်စီဝီဒါကူဆော်ရာရဲ့သတင်းတော်ကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
နိုင်ငံရဲ့အခြေခံစာအုပ်တစ်ခုလုံးကိုပြန်ပြီးပြုပြင်တည်ဆောက်ရေးကိစ္စလွတ်တော်ရင်ဒီမိုကရက်ခေါင်းဆောင်တွေနဲ့ဗဟုနှစ်မှာစီဝေးဖို့စီစဉ်ထားတာကိုသမ္မတကရုတ်တရက်ဖျက်ပစ်လိုက်ပြီးတဲ့နောက်ကြိုတင်ပြောမထားဘဲအင်ပီရိုနှင်းစီဥယျာဉ်ကိုသမ္မတထရမ့်ရောက်လာပါတယ
် Instead of walking in happily into a meeting I walk into look at people that are just
စီဝေးကူတက်ဖို့ပြောပြောရှင်းရှင်းဝင်သွားမယ်စာကျွန်တော်ဖုံးကွယ်နေတယ်ဆိုပြီးပြောတဲ့လူတွေကိုကျွန်တော်သွားတွေ့ရပါတယ်ဖုံးကွယ်တာမျိုးတွေကျွန်တော်မလုပ်ပါဘူး
ဗဟုနှစ်အစောပိုင်းကလွှတ်တော်ဆောက်ဦးမှာအောက်လွှတ်တော်ဒီမိုကရက်အမတ်တွေနဲ့စီဝေးပြီးတဲ့နောက်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီပြောခဲ့တာကိုသမ္မတထရမ့်ကညင်ညွန်ပြောဆိုတာပ
ါ No one is above the law including the president of the United States and we believe that the
American ပြည်ထောင်စုရဲ့သမ္မတအပါအဝင်ဘယ်သူမှဥပဒေထံမှာမရှိပါဘူး American ပြည်ထောင်စုရဲ့သမ္မတဟာဖုံးကွယ်တဲ့အလုပ်တွေကိုလုပ်နေတယ်လို့ကျွန်မတို့ယုံကြည်ပါတယ
်2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်ခဲ့တဲ့ပေါ်မူလစုံစမ်းစစ်ဆေးတာဆုံးသက်သွားပြီးတဲ့နောက်လွှတ်တော်ကဆက်ပြီးလှုပ်ဆောင်နေကြတာတွေပေါ့သမရနဲ့အောက်လွှတ်တော်ဒီမိုကရက်တွေကြောင့်အခြေအတင်ဖြစ်နေတာပါဒီအခြေအနေကြောင့်နှစ်ဘက်စလုံးကဖြစ်ချင်တယ်လို့ပြောထားတဲ့အခြေခံစောက်အုံပိုင်းကိစ္စတွေအပါအဝင်ပါတီနှစ်ရာစလုံးကသဘောတူတဲ့အလုပ်တွေဘေးရောက်ကုန်ပါတယ်ဒါပေမဲ့ပြန်ပြီးဆွေးနွေးပြောဆိုလာကြမယ်လို့ပါတီဆွဲကင်းသောမူဝါဒရေးရာဌာနဘိုင်းပါတီဆန်ပေါ်လစီစင်တာကမီရှယ်နီလန်ဘတ်လို့လေ့လာသူတွေကမျှော်လင့်နေကြစေပါ
We still have a $2 trillion infrastructure need. So, it's a little unfortunate that it was cut so short.
Dollar billion and the other issues are coming into play here, but we still want to see a bigger person who has a significant need of infrastructure. But the party has been talking about the issues of the infrastructure. ဥပဒေတစ်ခုထွက်လာစေခြင်းပြီးတော့အဲ့ဒါကတိတ်ကိုလိုအပ်နေရပါ။အရေးတကြီးလိုအပ်နေဆိုတာအမေရိကန်လူတို့ကသိပါတယ်။ပြီးတော့ပါတီနှစ်ရလုံးပါဖို့လိုပါတယ်။နှစ်ဖက်လုံးကပြန်ဆွေးနွေးကြမယ်လို့မျှော်လင့်ရတာပါပဲ။
ပါတီညလုံးပါတဲ့အခြေခံစောက်အောင်ဆိုင်ရာသဘောတူညီချက်တစ်ခုရကျင်တယ်လို့သမ္မတထရမ့်ကပြောပေမဲ့လက်ရှိမှာဒီမိုကရက်တွေနဲ့လက်တွဲမလုပ်နိုင်ဘူးလို့ဆိုပါတယ
် You can't do it under these circumstances so get these phony
ဒီလိုကျင်တွေရောက်မှလုပ်ဖို့မဖြစ်နိုင်ပါဘူးဒါကြောင့်ဒီစုံစမ်းစစ်ဆေးမှုအတူရောင်တွေကိုအဆုံးသတ်ပ
ါသမ္မတပြောပြီးသိမကြခင်မှာပဲအထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကသမ္မတဟာအခြေခံစောက်အောင်ကိစ္စစီဝေးပွဲမလုပ်ဖို့တမင်အကွက်စင်အကြောင်းပြတာလို့ဆွဆွဲပြောဆိုပါတယ
် He is looking for every excuse whether it was let's do trade first
သူကအကြောင်းပြဖို့ရှာနေတာပါကွန်ဒိုရေးကိစ္စအရင်ပြောကြမယ်ဘာရန်မုံငွေမှမပေးဘူးစသဖြင့်ပေါ့ဒီနေ့ကျတော့စုံစမ်းစစ်ဆေးတာဆက်လုပ်နေလို့ဆိုပြီးဖြစ်ပြန်တယ်ကျွန်တော်တို့တွေ့တဲ့အချိန်မှာစုံစမ်းစစ်ဆေးမှုတွေလုပ်နေတာသတင်းသုံးပတ်ရှိနေပါပြီ
ထရမ့်ရဲ့မဲဆွေစည်းဝေးအဖွဲ့နဲ့ရုရှားအကြားပူးပေါင်းလှုပ်ဆောင်တာမရှိခဲ့ဘူးလို့မူလအစိုးရကစာမှာပြောထားပါတယ်ဒါပေမဲ့လေစုံစမ်းစစ်ဆေးချိန်တွင်သမရကတရားရေးဘဏ်ကိုဝင်ဆွတ်ခဲ့သလားဆိုတာတော့အတိအကျပြောမထားပါဘူး။အဲဒီနောက်ပိုင်းဒီမိုကရက်တွေကစုံစမ်းစစ်ဆေးမှုအမျိုးမျိုးစလုပ်နေပြီးအင်ဖြူရိုရှိနေဟောင်းဒွန်မက်ဂန်အပါအဝင်ထရမ့်အစိုးရအဖွဲ့တွေကလူဟောင်းတွေလက်ရှိလူတွေကိုမေးမြန်းမှုစင့်ခေါ်စာတွေထုတ်ခဲ့ပါတယ်။ အရာတွေကိုစင့်ခေါ်ခံရသူအားလုံးကလစ်လျူရှုပြီးမတော်ခဲ့ကြပါဘူးခင်ဗျာ
လွတ်တော်ဒီမိုကရက်တွေနဲ့သမ္မတဒေါ်နယ်ထရမ့်တို့ဂျာမနီကအစည်းအဝေးမောင်းရင်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့အကူအကျကြော်သိပြောပြသွားတာဖြစ်ပါတယ်ခင်ဗျာ
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ဒီမြန်မာပိုင်းကနေခြားသာပြည်နေညနေခင်းအစီအစဉ်တွေကို line media 19 19နဲ့25တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့ VOA ညနေခင်း radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။Asia Set 7 Juru နဲ့ VOA Facebook စာမျက်နှာ VOA Burmese News မှာတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာဒီကတော့ channel သေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလဲချင်ညာပြီးမှာဖြစ်ပါတယ
်အိန္ဒိယနိုင်ငံထွေထွေရွေးကောက်ပွဲမဲရလက်တီဒီနေ့အထိရွေးတက်ပြီးတော့ဆိုရင်တော့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အာဏာရပါတီကအပြတ်သက်အနိုင်ရမယ့်အလားအလာရှိနေပါတယ်မဲယုံပေါင်းတန်း6ရောင်ကနောက်ဆုံးမဲရလက်တွေကိုဒီနေ့နှောင့်မှန်းချမ်းမှာတည်ရမှာဖြစ်ပေမဲ့ရေထွက်ပြီးတော့မဲရလက်တွေရ BJP ပါတီကလွှတ်တော်မှာ292နေရာအနိုင်ရထားပြီးအဓိကအတက်ခံ Congress ပါတီကတော့နေရာ50လောက်ရရှိထားပါတယ်အမေရိကန်ပြည်ထောင်စုကထောင်နဲ့ချီရဲ့တပ်ဖွဲ့ဝင်တွေကိုအရှိလက်ပိုင်းဒေသထပ်မံဆေးလုကောင်းဆေးလုသွားမဲ့စီစဉ်တဲ့ပတ်သက်လို့ပင်ဒဂွန်စစ်ဌာနချုပ်တာဝန်ရှိသူတွေအင်ပြီးတော့မှဒီနေ့စင်ခံတင်ပြမယ်အကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်တန်ရာတိုးမြင့်ဆေးလုဖို့အလယ်ပိုင်းဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ကတောင်းခံခဲ့ပြီးတဲ့နောက်အင်ပြီးတော့မှတင်ပြမှာဖြစ်တဲ့အကြောင်းအမည်ဖော်လို့သူအစိုးရတာဝန်ရှိသူတွေကိုကိုးကားပြီးတရင်နေမှာဖော်ပြခဲ့ကြတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့အစိုးရပေါ်လွတ်တော်ကစုံစမ်းစစ်ဆေးမှုတွေအဆုံးမသတ်ရင်အတိုက်အခံဒီမိုကရက်တစ်နဲ့လက်တွဲအလုံးမလုံးနိုင်တဲ့အကြောင်းမနေ့ကပြောလိုက်တဲ့အတွက်သမ္မတအင်ပြူတော်နဲ့ကွန်ဂရက်လွတ်တော်ကြားဆက်ဆက်ပါပါပါတီဆွဲမထားပဲပူးပေါင်းဆောင်ရွက်မယ်အခြေခံဆောက်အောင်စီမံကိန်းတွေမှာသဘောတူညီမှုမရဘဲဖြစ်ခဲ့ရပါတယ်။မနေ့နောက်ပိုင်းကအင်ပြူတော်မှာစီစဉ်ထားတဲ့စီးပွဲအတွင်းသမ္မတကဒီမိုကရက်လွတ်တော်အမတ်တွေနဲ့လက်ဆွဲနှုတ်ဆက်တာမရှိသလိုထိုင်လည်းမထိုင်ဘူးလို့စီးပွဲမှာရှိသူတွေကပြောဆိုခဲ့ကြတာပါ။မြန်မာနိုင်ငံမှာရောက်နေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီယာရခိုင်ပြည်နယ်ခီးစဉ်အတွင်းဝန်ကြီးချုပ်ပါဝင်ပြည်နယ်ဆိုးရတောင်ရှိသူတွေဒုက္ခသည်တွေနဲ့တွေ့ဆုံပြီးဒေသတွင်းအခြေအနေတွေကိုဆွေးနွေးမေးမြန်းပါတယ်။ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုနဲ့မနေ့ကစစ်တွေမှာတွေ့ဆုံခဲ့လို့ဒုက္ခသည်စခန်းတွေကိုလည်းတွေ့ခဲ့တာပါ
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစည်းအဝေးထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂယ်ဖြစ်ပါတယ်။ VOA American အသံညနေပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line to media 19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နေပါ။
This program has come to you from the Voice of America, Washington. From Washington.